American သမ္မတ Donald Trump ရဲ့အစိုးရအလုပ်သမားအင်အား short ချရဲ့အစီအစဉ်တစ်စီးတစ်ပိုင်းဖြစ်တဲ့မကြသေးခင်ကမှအစိုးရ agency 6ခုကနေအလုပ်ဖြုတ်ခံရသူထောင်ပေါင်းများစွာကိုပြန်ပြီးအလုပ်ခန့်အပ်ဖို့အတွက် Australia ပြည်နယ်ကပြည်ထောင်စုတရားသူကြီးတူကကျေးဇူးပေးနေမှာအမိန့်ချလိုက်ပါတယ်ကာကွယ်ဝင်ကြီးဌာနစစ်ပြန်စစ်မှုဌာနဟောင်းရေးရာစိုက်ပျိုးရေးဌာနစွန့်ရင်ဌာနပြည်ထရေးနဲ့ဗန္ဓာရေးဌာနတွေကအလုပ်အဖြုတ်ခံရတဲ့ဝန်ထမ်းတွေကိုပြန်ပြီးခန့်အပ်ဖို့အတွက်ဆန်ဖရန်စစ္စကိုတရားရုံးကြားနာပွဲမှာပြည်ထောင်စုတရားသူကြီးဝီလျံအဲလ်စ်အပ်ကအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်တရားသူကြီးအဲလ်စ်အပ်ဟာပြီးခဲ့တဲ့လတုန်းကကိုရေးဆိုင်ရာစီမံခန့်ခွဲမှုရုံး OPM ရဲ့ဗဟုအစုအလူသားအရင်းမြစ်ဌာနတွေမှာအစံခံထားတဲ့ဝန်ထမ်းတွေကိုအလုပ်ဖြုတ်ပြတာကိုယာယီရက်ဆိုင်ဖို့အတွက်အမိန့်ထုတ်ခဲ့တာပါ။ဒါပေမဲ့ဘယ်အချိန်မှအလုပ်ပြန်ပြီးခန့်ရမယ်ဆိုတာကိုတော့မပြောပါဘူး။ဒီအစံခံအလုပ်သမားတွေဟာအလုပ်သက်တစ်နှစ်မပြည့်ကြသေးပေမဲ့အရေးပါတဲ့ကဏ္ဍတွေမှာလှုပ်ဆောင်နေကြတာဖြစ်တယ်လို့တချို့ကတော့အစိုးရဝန်ထမ်းလှုပ်သက်ရင်သူတွေလည်းပါဝင်ပါတယ်။တရားသူကြီး Elsap ကတော့ OPM မှာအလုပ်ဖြုတ်ပိုင်ခွင့်မရှိတယ်လို့ဒီဌာန6ခုမှာအလုပ်သမားတွေကိုအလုပ်ဖြုတ်ပြတဲ့နေရာမှာမှန်ကန်စွာညွှန်ကြားမှုမရှိကြောင်းအထောက်အထားတွေတွေ့ရတယ်လို့လည်းပြောကြားခဲ့တာပါ